သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
စစ်တပ်ကအာဏာသိမ်းပြီးလက်ရှိ9လနီးပါးကြာတဲ့အထိအထိကိုက်ဆုံးကိုပြပါဆိုရင်မြန်မာစီးပွားရေးကဏ္ဍလိုတောင်ဆိုနိုင်ပါတယ်ပြည်သူတွေကင်တွယ်သုံးနေရတယ်မြန်မာကျပ်ငွေတန်ဖိုးဟာလက်ရှိအချိန်မှာတော့စံချိန်တင်အကျဆုံးအခြေအနေကိုရောက်နေတာပါစစ်အာဏာမသိခင်ဇန်နဝါရီလကအမေရိကန်ဒေါ်လာကို1326ကျပ်သာရှိတဲ့မြန်မာကျပ်ငွေတန်ဖိုးဟာ9လအကြာပြီးခဲ့တဲ့ရက်ပိုင်းမှာပဲကျပ်1900ကျော်အထိ10နှစ်ကျော်အတွင်းအမြင့်ဆုံးပေါက်ဈေးရောက်ရှိခဲ့ပါတယ်ဒီလိုငွေတန်ဖိုးကျလာတာကိုဖြည့်ရှင်းနိုင်မယ်အချိန်ကျလာမယ်ဆိုရင်လက်ရှိကျဆင်းနေတဲ့စီးပွားရေးဟာပုံမဆိုးဝါးလာနိုင်တယ်လို့ငွေကြေးလေလာသူတူကဆိုပါတယ
်ဘယ်အထိဆက်ဖြစ်နေမလဲဆိုတာကတော့ဒီပြည်တွင်းမှာရှိတဲ့ဘဏ်တွေရဲ့ဘဏ်စနစ်ဘဏ်လုပ်ငန်းတွေအပေါ်မှာအယုံကြည်မရှိတဲ့၍ဒီအစိုးရအပေါ်မှာအယုံကြည်မရှိဖြစ်နေတဲ့၍နော်ဒါဆက်ပြီးတော့ကျဆင်းနေမှာပဲဖြစ်တယ်အဲ့တော့အချိုးဆက်ကဘာဖြစ်မလဲဆိုလို့ရှိရင်နော်ဒီ banking crisis currency crisis inflation ပေါ့เนาะငွေကြေးဖောင်းပွားမှုကုန်စည်နှုန်းမြင့်တက်မှုတွေငွေတန်ဖိုးကျမှုတွေဘဏ်ပြဿနာတွေဒီသုံးခုဟာချိတ်ဆက်ပြီးတော့ဖြစ်မယ်ဆိုလို့ရှိရင်တော့အကျိုးဆက်တွေဟာဘာဆက်ဖြစ်မလဲဆိုတော့အထွေထွေစီးပွားရေးကျဆင်းမှုတွေဟာဖြစ်လာမယ်ပေါ့เนาะ recession ကနေပြီးတော့เนาะတခါလဲဟို depression အဆင့်เนาะကမ္ဘာစီးပွားပြတ်ကတ်လိုဟာမျိုးအထိပါဆက်လက်ပြီးတော့ဖြစ်လာဘာလို့လဲဆိုတော့ငွေတန်ဖိုးကျလာတဲ့အခါမှာရင်းနှီးမြှုပ်နှံမှုလောက်ရမဲ့လူတွေရာလေယင်းနှမျိုးနှမှုလုတ်ဖို့အတွက်ကိုလေလူတွေရာလက်တွန့်လာမှာဖြစ်တယ်ယင်းနှမျိုးနှမှုအစ်စ်တွေမွေးမလာဘူးဒီလက်ရှိလုပ်ငန်းတွေမှာလေငွေတန်ဖိုးပြဿနာเนาะဒီဘဏ်ပြဿနာကုန်စည်နှုန်းကြီးမြင့်တဲ့ပြဿနာတွေကြောင့်အခက်အခဲတွေလုပ်ငန်းတွေကအခက်အခဲတွေဖြစ်လာတဲ့အတွက်ဒီအလုပ်ကိုင်းတွေညှော့နေလာမယ်เนาะဒီယင်းနှမျိုးနှမှုတွေညှော့နေလာပြီးတော့အထွေထွေစီးပွားရေးကျဆင်းမှုတွေဆက်လက်ပြီးတော့ခုကိုเนาะကဘာဘဏ်ပြောထားတယ်18ရာခိုင်နှုန်းကျတော့မယ်ဒီစက်တင်ဘာလကုန်ရင်ဆက်ပြီးတော့နော်အများကြီးဆက်ပြီးတော့ကြာဆင်းနိုင်ပ
ါဇူလိုင်လကုန်ပိုင်းကထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့မြန်မာစီးပွားရေးလေ့လာစောင့်ကြည့်မှုအစီအစဉ်ကမှာတော့စစ်အာဏာသိမ်းပြီးနောက်ကျပ်ငွေတန်ဖိုး24ရာခိုင်နှုန်းကျဆင်းသွားပြီးလက်ရှိငွေကြေးဖောင်းပွားမှုနှုန်း6ရာခိုင်နှုန်းဟာလာမယ့်6လအတွင်းတိတိတသားမြင့်တက်လာနိုင်တယ်လို့ဖော်ပြထားပါတယ်ဒါအပြင်အဲ့ဒီအစီအစဉ်ကစားရအောက်တိုဘာ2020ကနေစက်တင်ဘာ2021အထိဘဏ္ဍာနဲ့မှာမြန်မာစီးပွားရေးဟာအနှောက်18ရာခိုင်နှုန်းအထိကျဆင်းသွားမှာဖြစ်ပြီးအဲ့ဒီအခြေအနေဟာကိုဗစ်နဲ့အာဏာသိမ်းမှုတို့မဖြစ်ရင်ပုံမှန်ရှိနေမဲ့စီးပွားရေးရဲ့ပမာဏထက်30ရာခိုင်နှုန်းကျဆင်းသွားခြင်းဖြစ်တယ်လို့ဆိုထားပါတယ်ဒီလိုအစီအစဉ်ကစားရမှာတမကလက်တွေ့စီးပွားရေးကျဆင်းမှုတွေဟာပြည်သူတွေနှစ်ဖူးတွေ့တူတွေ့ကြုံနေကြရတာပါကိုဗစ်ကြောင့်2020ကာလအတွင်းစီးပွားရေးကျဆင်းလာတဲ့အနေအထားကနေဖေဖော်ဝါရီလ1ရက်အာဏာသိမ်းပြီးနောက်ပိုင်းမှာတော့နိုင်ငံရေးမတည်ငြိမ်မှုကြောင့်လုပ်ငန်းတွေရပ်ဆိုင်းကုန်တာအမေရိကန်ဒေါ်လာဘီလီယံနဲ့ချီတဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေအပြင်နိုင်ငံတကာအကူအညီတွေရပ်ဆိုင်းခဲ့တာအလုပ်လက်မဲ့ဥယျာဉ်တွေလည်းများပြားလာပါတယ်။ဒါအပြင်အာဏာသိမ်းမှုအကျိုးဆက်ကြောင့်ဘဏ်လုပ်ငန်းတွေပုံမှန်မလဲပတ်နိုင်မယ်ငွေသားလည်းပတ်စီစဉ်မှုအခက်အခဲတွေလည်းရှိလာပါတယ်။မြန်မာကျပ်ငွေတန်ဖိုးကျဆင်းပြီးတက်ယူပို့ဆောင်ရေးဈေးနဲ့လောင်စာဆီအပါအဝင်သွင်းကုန်ကုန်ကျစရိတ်နှုန်းမြင့်တက်သွားတာဈေးကွက်ဝယ်လိုအားကျဆင်းတာတွေကြောင့်စီးပွားရေးလုပ်ငန်းအလုံးလိုလိုဟာလုံချလဲလိုက်ခဲ့ရပါတယ်အကျိုးဆက်အနေနဲ့ကုန်စည်နှုန်းတွေမြင့်တက်လာကအခြေခံလူတန်းစားတွေပေါ်ပြင်းထန်တဲ့ရိုက်နှက်မှုတွေဖြစ်စေခဲ့တာပါနေ့စဉ်အငှားရင်မောင်းပြီးမိသားစုအတွက်ငွေရှာနေရသူတူကတော့
လက်ရှိငွေရှာရတဲ့ခက်ခဲရတော့မရှိတယ်ကျွန်တော်တို့လုပ်ငန်းတွေရဲ့ဒီ95ရာခိုင်နှုန်းလောက်ကကျွန်တော်အားလုံးရတက်နေတဲ့အချိန်မှာမိသားစုစာဝေးနေရေးပြည်လည်ဖို့ကျွန်တော်တို့ဒီပေါ့နော်မနေရှာနေရတဲ့အချိန်တွေမှာတော့ရှိရဲခုချိန်ကငွေလဲရှာရလဲခက်တယ်နောက်ပြီးတော့ကျွန်တော်ကုန်စည်နှုန်းတွေပါကျွန်တော်အဆမတန်မြင့်တက်တယ်ဆိုရင်တော့ကျွန်တော်အခြေခံလူတန်းစားရဲ့အကောင်လုံးကတော့ဒီအငတ်ဘေးနဲ့ကျုံလာနိုင်တယ်လို့ပဲထင်ပါပြ။ကုန်စည်နှုန်းသာဆမ်တမီတာမှုမထိန်နိုင်ဘူးဆိုလို့ရှိရင်ခုချိန်မှာကျွန်တော်တို့မွေးတဲ့ထက်တော့မွေးမှာပေါ့ဒီဒူးရက်မှုတွေလည်းကျွန်တော်တို့အရင်အရင်အထက်ပို့ပြီးအရင်ပို့ပြီးများလာမယ်လို့ပဲကျွန်တော်ထင်ပါတယ
်။ပြည်သူတွေရဲ့ဝင်ငွေဟာအရင်အာဏာမသိခင်ကာလထက်တောင်းပုံနှစ်ပုံလောက်အထိအများစုမှာကျဆင်းနေတယ်လို့တန်လွင်ခက်ကလိုက်လံမေးမြန်းချက်တွေအရသိရပါတယ်။ဝင်ငွေတွေကျဆင်းလာတာအပြင်ဘဏ်မှာအပ်ထားတဲ့ပိုင်ဆိုင်မှုငွေကြေးတွေကိုပါထုတ်လို့မရတဲ့အချိန်ကြာမြင့်လာတာကလည်းပြည်သူတွေအတွက်စိန်ခေါ်မှုတစ်ခုဖြစ်နေတာပါ ပြည်တွင်းဘဏ်တွေမှာငွေအပ်ထားသူတွေအနေနဲ့တစ်ပတ်မှာကျပ်3သိန်းကနေအများဆုံး5သိန်းအထိသာထုတ်ပေးဖို့စစ်ကောင်စီလက်အောက်ခံဘူဘဏ်ကကန့်သတ်ချပါတယ်။ဒီလိုကန့်သတ်မှုတွေရဲ့နောက်ဆက်တွဲအနေနဲ့မိုဘိုင်းငွေကြေးသုံးစွဲမှုအပေါ်မှာပါကြီးမားတဲ့တက်ရောက်မှုတွေရှိခဲ့တာပါ။အလွယ်တကူငွေထုတ်လို့မရတာတွေမိုဘိုင်းဘဏ်ကြီးတွေကငွေတကူ9ရာခိုင်နှုန်းကနေ10ရာခိုင်နှုန်းလောက်အထိရာခိုင်နှုန်းကြီးပေးထုတ်ရတဲ့ဈေးကွက်အပြင်အခုဆိုရင်မိုဘိုင်းဘဏ်ကြီးနဲ့ပစ္စည်းဝယ်ရင်မူလတန်ဖိုးအပေါ်9ရာခိုင်နှုန်းကနေ9ရာခိုင်နှုန်းအထိပို့ပေးဝယ်နေရတာတွေပါရှိနေတာပါလက်ရှိငွေကြေးလဲလှယ်ပေးနေသူတူကလည်း
ပတ်စံလေးကြီးရေပေါ့နော်ရောအဲ့ဒါကြောင့်ဒီအဆင်မျိုးတော်တော်ရှိတယ်ရောအမတိရတိုင်းလေးလीအာနာသိန်းကြီးရေကပဲငွေထုတ်ပေးရေဒီကလည်းတိတ်ပြီးတော့မရှိအောင်လीပြီးတော့ပြောမယ်ဆိုလို့ရှိရင်ပေါ့နော်ဟိုဘယ်တော့ဘာဖြစ်မယ်ဆိုတာမသိဘူးလीငွေကငွေကြီးလဲပြီးတော့ငွေလဲရန်ကုန်တယ်ပေါ့နော်ပြီးတော့ဟောတိန်းထားစုထားကြတယ်လीကျွာကြထုတ်ပြီးတော့စုထားကြတယ်ပေါ့နော်လက်ထဲမှာပေါ့နော်ပတ်စံထားနိုင်ပေါ့အဓိကပဲလीအားကြောင့်ဘန်ဒီမှာမထားတော့ပဲပေါ့နော်ထုတ်ရတာပေါ့ငွေပေးနိုင်တဲ့ဒီကလည်းပေါ့နော်အများအားဆိုလို့ရှိရင်ဆိုနီပေါ့နော်တို့ရည်များနေရောပြောမလို့ဆိုရင်အခုရည်ရတယ်ကွာဟိုတည့်ရတိုင်းပဲဟိုဗန်ထဲကလူကြီးနဲ့လည်းသူကအဆင်ပြေနေပြီဆိုတော့ဝင်ကြီးကကလည်းတည့်ရတိုင်းပဲကွာတက်နေပြီဒီလိုဆိုပြီးမှပါဆန်နေကြီးအားကြောင်းတာနဲ့ပါနဲ့အဲ့တော့ဗန်ကြီးကလည်းအခုဆိုလို့ဆိုရင်ကျူလဲမလို့အောင်ဖြစ်နေကြပြီလေဟိုအခုကငွေချက်ကူလဲမယ်ဆိုပြီးတော့ပေါ့နော်တရင်းနေရာထွက်နေတော့ကိုကငွေရောင်မှပြန်ပြီးတော့မကင်ရဲတော့ဖြစ်နေတယ်ပေါ့နော်
အာနာသိန်းစစ်ကောင်စီရဲ့စီမံခန့်ခွဲမှုအလွဲတွေကြောင့်မြန်မာနိုင်ငံရဲ့ဘဏ်လုပ်ငန်းတစ်ခုလုံးအချက်တဲတွေကကတ်ဆိုင်နေတယ်လို့လွတ်လပ်တဲ့ဘဏ္ဍာရေးနဲ့စီးပွားရေးဆိုင်ရာကျွမ်းကျင်သူတွေနဲ့စုဖွဲ့ထားတဲ့ Independent Economics for Myanmar IEM အဖွဲ့ရဲ့ August 16ရက်ထုတ်အစီရင်ခံစာမှာဖော်ပြထားပါတယ်ကျငွေထုတ်ယူမှုကတ်သက်ထားတာအင်တာနက်အသုံးပြုမှုနဲ့မိုဘိုင်းစနစ်ကနေငွေကြေးလွှဲပြမှုတွေကိုချိမ့်ချောက်နေတာတွေကငွေသားအခြေပြုစီးပွားရေးဖြစ်လာစေပြီးချိမ့်ငွေစနစ်ရော့ကျစေကစီးပွားရေးလုပ်ငန်းတွေကိုဖိနှိပ်ရရောက်တယ်လို့လည်း IEM ကတတိပေးထားပါတယ်။အကြမ်းဖက်စစ်ကောင်စီကတော့လက်တလောမှာအမျိုးသားညီညွတ်ရေးအစိုးရဖော်ဆောင်နေတဲ့ຫນွေဦးထီနဲ့ယုံကြည်ရာခြေတလန်တော်လိုင်းရေးအတွက်ငါးတန်းကမ်ပိန်းတွေမှာပြည်သူတွေရဲ့လူရန်းငွေတွေကိုကတ်သက်နိုင်ဖို့ CDM ဝန်ထမ်းတွေစီထောက်ပံ့ငွေတွေပေးနေတာတွေကိုတားမြစ်နိုင်ဖို့ KP နဲ့ WIP account အပါအဝင်မိုဘိုင်းစနစ်ကနေငွေကြေးလှည့်ပြောင်းတာတွေပေါ်စစ်စစ်တာတွေကိုဇက်တိုက်လှုပ်ဆောင်နေတာတွေလည်းရှိနေပါတယ်။ဒါအပြင်ပြည်ပကနေငွေလဲတာတွေကိုလည်းကတ်သက်မှုတွေရှိနေတာကြောင့်ပြည်ပမှာအလုတ်သွားလုပ်နေသူတွေအတွက်ပါမိသားစုစီငွေလဲရမှာစိန်ခေါ်မှုတွေကြုံနေရတာပါ။လက်ရှိငွေလွှဲနေရာမှာအခက်အခဲကြုံနေရတာနဲ့ပတ်သက်ပြီးကိုရီးယားနိုင်ငံရောက်မြန်မာနိုင်ငံသားတူကအခုလိုပြောပါတယ်
။ရှင်တော့ပတ်စံလွှဲတဲ့အခါအာနာမသိန်းကင်တော့တော့ဘန်တူဘန်နဲ့လွှဲလို့ရတယ်။ဒီသက်ဆိုင်ရာဆိုဝဲတွေနဲ့လွှဲလို့ကျွန်တော်တို့ဒီကိုရီးယားလိုပဲမိနစ်ပိုင်းလေးနဲ့ခဏနဲ့တန်းရောက်တယ်ပေါ့။အခုအာနာသိန်းပြည်နောက်ပိုင်းမှာမရတော့သူတို့အကုန်လုံးထိစက်ထားတယ်လည်းမရတော့ဘူးအမျိုးမျိုးဥပဒေလည်းအမျိုးမျိုးပဲပြောင်းနေအခုတမျိုးတော့ကြာမှာအဲ့လိုမျိုးရှိတယ်ခုကြတော့ပတ်စံလွှဲရတာကြတော့အာဏာသိမ်းပြန်နောက်ပိုင်းမှာလွှဲပြရတာကြတော့နီးစက်ရာကိပေးတို့ဝီမန်းကြီးတို့အဲ့လိုမျိုးပေါ့သက်ဆိုင်ရာတွေနဲ့နောက်ကြတော့နီးစက်ရာလူတွေကိုလည်းအကူအညီတောင်းရတယ်ဥပမာခုနောက်ပိုင်းထိုင်းစင်ကာပူမလေးအရာနီတစင်ကံဒီလွှဲတာတွေများလေကိုရီးယားနေရာတက်လွှဲတာနည်းနည်းခက်ခဲရှိတယ်ပြည်တွင်းသက်ဆိုင်ရာလူတွေကိုအကူအညီတောင်းရတယ်သူတို့စစ်ကောင်စီကဖွင့်ထားတဲ့ကမ္ဘာယတနာဘဏ်ကဝက်စတန်ယူနီယာဆိုပြီးတော့အမကုတ်နံပါတ်10လုံးနဲ့အရင်တော့အဲ10လုံးပဲပြလိုက်ရင်ထုတ်လို့ရတယ်ခုကကြတော့ဒီကပို့သူရောထုတ်သူရောတုံ့ပြန်ယူရတယ်ဟိုတုံ့ပြန်ယူရတာလဲပရမတ်တရတုံ့ပြန်ယူနောက်နေ့ကျမှထပ်ထုတ်အဲ့ဒါကိုငွေအမောက်အနေများပုံမူတီးပြီးမှနည်းရင်မြန်နဲ့ညားရင်တော့နောက်ကြတဲ့ဒီနေ့ရရင်မှလည်းရတယ်အဲ့လိုမျိုးတွေရှိတယ
်မြမစီပွားရေးဟာကက်ယောဂါကြောင့်နင်းကြီးမားတဲ့နောက်ဆက်တွဲအကျိုးဆက်တွေခံရမှဖြစ်ပြီးပြည်သူတွေရဲ့အသက်တွေနဲ့အသက်မွေးဝမ်းကြောင်းတွေကိုချင်းချောက်မှုတွေဟာ2022ခုနှစ်အထိတိုင်အောင်ဆက်လက်ဖြစ်ပေါ်နေမယ်လို့ကမ္ဘာဘဏ်ကသုံးသပ်ကြပါတယ်တစ်ဖက်မှာတော့အာနာမသိန်းငင်ကတပီကို1900ကျပ်ရှိတဲ့စံစည်းနှုန်းဟာအာနာသိန်းပြီး6လအကြာမှာတပီကို1950ကျပ်အထိအမြင့်တက်ခဲ့ပါတယ်။ဒါအပြင်တခြားအခြေခံစားကုန်တွေဖြစ်တဲ့ချက်သွန်နီစည်းဟာလည်းတပိတ်သာ900ခန့်ကနေလက်ရှိမှာ1000ကျော်အထိမြင့်တက်လာပြီးစားသုံးစည်းစည်းဟာလည်း9လအကျဲမှာ2ဆနီးပါးအထိမြင့်တက်လျက်ရှိနေတာပါ။မြင့်တက်လာတဲ့ကုန်စင်တို့နေပြည်တည်ငြိမ်မှုနဲ့ရော့လာတဲ့မြန်မာကျပ်ငွေတန်ဖိုးပြန်တက်ဖို့အတွက်လက်ရှိစီမံခန့်ခွဲမှုအလွဲတွေနဲ့တော့လွတ်ဆောင်နိုင်မှာမဟုတ်ဘူးလို့ကြွန့်ကြေပညာရှင်တွေကထောက်ပြကြပါတယ်
။ကျပ်ငွေတန်ဖိုးကျဆင်းနေတဲ့ပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုလို့ရှိရင်တော့ပထမဆုံးဘဏ်စနစ်ကိုပြန်ပြီးတော့ နော်ခိုင်မအောင်လုပ်ဖို့လိုတယ်ပြည်သူတွေရဘန်ကိုယ့်ရဲ့အနံငွေတွေနော်ထားရှိရကိုယ့်ရဲ့ငွေစင်းဖွင့်ထားတဲ့ဘန်တွေအပေါ်မှာပထမဆုံးယုံကြည်မှုရှိအောင်ပြုလုပ်ရမှာဖြစ်ပါတယ်နော်ယုံကြည်မှုမရှိဘူးဆိုရင်တော့ဒါငွေတန်ဖိုးကဆက်လက်ပြီးတော့ကြက်ငွေတန်ဖိုးကဆက်လက်ပြီးတော့ကြဆင်းနေမှာပဲဖြစ်တယ်အဲ့တော့နိုင်ငံခြားငွေပုံမှုရရှိအောင်လည်းလုပ်ရန်လိုအပ်တယ်နော် export ဒီပို့ကုန်နေပို့ပြီးတော့နော်ပို့တင်ပို့နိုင်မှနောက်တစ်ခုကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေနော်ဝင်ရောက်လာမှဖြစ်မယ်ဒါမလို့အရေးကြီးဆုံးကတော့ပထမဆုံးကတော့ဘာလဲဆိုတော့ဘန်နေပုံမှာပြည်သူလူထုကယုံကြည်မှုရှိလာအောင်ခိုင်မာတဲ့ဘန်စနစ်ကိုပြန်ပြီးတော့တည်ဆောက်ဖို့လိုအပ်တယ်ဒါမှမဟုတ်ဒီလိုတည်ဆောက်ဖို့ကလည်းဒီနိုင်ငံတကာရဲ့အကူအညီအထူးသဖြင့်နိုင်ငံတကာငွေကြေးရံငွေအဖွဲ့တို့ဖွဲ့ရဲ့ဒီကူညီထောက်ပံ့မှုတွေပံ့ပိုးမှုတွေเนาะအများကြီးလိုအပ်မှာဖြစ်ပါတယ
်မြန်မာစီးပွားရေးရေဒီမှာဆက်မမြုပ်ဖို့ဆိုရင်ဗန်စနစ်ကိုပြန်လဲတိဆောက်ခါရင်းနှီးမြှုပ်နှံမှုတွေပြန်လဲရရှိဖို့လိုတယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်စစ်ကောင်စီအနေနဲ့ဗန်စနစ်ထိန်းချုပ်မှုကိုလက်လွတ်နိုင်ခြင်းအလွန်နည်းတာမို့အလင်းမြန်ဆုံးနည်းလမ်းကတော့ဒီမိုကရေစီပြန်လဲအသက်သွင်းပြီးစစ်တပ်ကစစ်တမ်းလျပြန်ခြင်းမျိုးဖြစ်ကြောင်းလည်း IEM အဖွဲ့ကဆိုထားပါတယ်ဒါဟာပြည်သူတွေရဲ့ဆန္ဒနဲ့တထက်တဲကြတဲ့ပြည့်ရှင်းမှုတစ်ခုအဖြစ်လဲမြန်မာပြည်သူတရအလုံးကခံယူထားကြတာပါဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ကြတာဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်မတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ